ကြံကာလမန္တလေးမြို့မှာအတာရီတပင်ပွဲတော်နဲ့မြို့လုံးအနှံ့မန္တပ်ပေါင်း80ကျော်စီစီကာကာကျင်းပဖို့ရှိနေချိန်မှာလုံခြုံရေးနဲ့ပတ်သက်ပြီးတော့ပြည်သူတွေစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်။မန္တလေးမြို့မှာဒူးစရိုက်မှုတွေနှိမ်သိမ်းမိဖို့အတွက် Safe Our Mandalay ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့အရှင်ဟုန်မြင့်ပြီးတော့လှူရှားနေကြပါတယ်။ဒီတော့တွင်အင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတံမြေခံပုဂ္ဂိုလ်နဲ့ကျေးလက်တော်ရွာမှာနေတဲ့လူငယ်တွေရဲ့စကားဝိုင်းမှာလည်းမန္တလေးမြို့မှာရာဇဝဲမှုတွေအလွန်များပြားလာတဲ့အကြောင်းဆွေးနွေးတင်ပြခဲ့ကြပါတယ်။မန်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပေးမှာပါ
။တကြံကာလအတွင်းအများပြည်သူဘေးကင်းလုံခြုံဆင်နွှဲနိုင်ဖို့မန္တလေးတိုင်းအစိုးရကစက်မှတ်ဆောင်ရွက်နေပေမယ့်လူရဲတပ်ဖြတ်မှုတွေနဲ့အခြားရာဇဝဲမှုကျူးလွန်မှုတွေမန္တလေးမြို့မှာပိုပြီးများလာတဲ့အတွက်ရဲအာဏာပိုင်တွေဘက်ကတိတိယောက်ယောက်နှိမ်နှင်းဖို့လူထုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုလှုပ်ရှားနေကြပါတယ်။အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စကဝိုင်းမှာမန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ဆွေတော်ကားကြီးကွင်းကကိုခိုင်မင်းထက်ကနေမန္တလေးမြို့မှာအခုနောက်ပိုင်းရာဇဝတ်မှုတွေအလွန်များပြားလာကြောင်းတင်ပြသွားပါတယ
်။ဒေါ်စင်မန္တလေးကတတိတိုင်းတော်တော်ကြီးကိုစိုးနေတဲ့လူရဲမှုတွေတကယ်ဖြစ်နေပါတယ်။ကျွန်တော်တကယ်ကြီးဝင်လာမှာကိုင်းဝင်းဆိုတာကဆွေတော်ကိုင်းဝင်းနဲ့ဆက်မှုနဲ့ဆိုဖြစ်ရှင်3မိနစ်4မိနစ်လောက်မောရတယ်ပေါ့ဆိုင်ကလေးဆို။အဲ့ရာလေးထဲမှာနဲ့သိုးသွားနေတဲ့လူတွေနည်းနည်းများနေတယ်
။မန္တလေးမြို့အနှံ့လောင်းကစားရုံတွေအပျော်ပါလုပ်ငန်းတွေအပြင်မူရစေဝါရောင်းဝယ်မှုတွေကိုရဲအာဏာပိုင်တွေဘက်ကထိထိရောက်ရောက်နှိမ်နင်းနိုင်မှုမရှိဘဲတရားဥပဒေစိုးမိုးရေးညှော်နှဲနေတယ်လို့ကိုခိုင်မင်းထက်ကပြောပါရယ်။မန္တလေးမြို့လုံခြုံရေးအတွက်ရဲအင်အားအလုံးအလောက်မရှိကြောင်းသူကဆက်လက်တင်ပြရမှာနိုင်ငံတော်အနေနဲ့ရဲအင်အားဖြည့်ဆည်းဖို့လိုအပ်နေသေးကြောင်းဒေါက်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်ပြောကြားခဲ့ပါရယ်။
မန္တလေးတည်းမဟုတ်ဘူးဒါကြုံလို့ပြောရမယ်ဆိုရင်တနိုင်ငံလုံးမှနေတယ
်ဟုတ်ကဲ့
မြို့တော်နိုင်ငံမှာဆိုလို့ရှိရင်နိုင်ငံရဲ့လိုအပ်ချက်ရဲ့90ရာခိုင်နှုန်းမပြည့်ဘူ
းဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့တော်တော်ပြောရင်တော့မတတ်နိုင်သေးဘူးအဲတတ်နိုင်အောင်လို့ကြိုးစားမှာပါ
ရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူနှိမ်နင်းနိုင်ဖို့ရဲတပ်ဖွဲ့မှဘတ်ဂျက်အလုံးလောက်မရှိတာကျူးလွန်သူတွေဟာရာဇဝတ်မှုနောက်ကျောင်းမရှိဘဲမူရစေးသုံးဆွဲတဲ့လူငယ်အများစုဖြစ်နေတာစတဲ့အကြောင်းရင်းတွေကိုတော့မန္တလေးမြို့မှာဒူးစရိုက်မှုတွေကိုနှိမ်နင်းပေးရေးလူထုအခြေပြုအဖွဲ့အစည်းတွေစုပေါင်းလှုပ်ရှားနေတဲ့ Safe Our Mandalay ကကိုဝန်းကနေအခုလိုပြောပြပါဗျ။ဒ
ီကိဒူးစရိုက်တမားလေးကိုမင်းနေလူငယ်တွေကစရတဲ့ဟိုဟာဒီလူစီပါဆုံးဖြတ်ခြင်းနဲ့ဆက်ပြတဲ့အခါကျတော့ဒီမှာသူ့ရဲ့ကြုံတွေ့ဆိုသူ့တယ်သူပြောကြတယ်တော့ဒီဒီပြေးပေါ်ရှေ့ရလူကလောက်တာကိုလောက်ကလူကြီးရပေါ့သူ့မြင်တဲ့မှာလိုက်ကြည့်ရင်ကြည့်ပြီးတော့ရှေ့ရလူတွေလည်းဟိုအဖမ်းမခံရတဲ့အခါကျတော့လောက်ကလူကြီးက40ရေဖြစ်လာပဲပေါ့နော်မင်းရဖမ်းမိရဟိုပေါ့သူ့ရဲ့သူသုံးမှာမင်းရဲ့သူကပါနေပါနေအလုံးလိုက်လူကြီးတွေ20ကျော်တယ်ဖြစ်နေတယ်အဲ့တော့ကျတော့ဘယ်လိုနောက်ပိုင်းကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီလူစီဝါကိုသုံးဆက်နေတဲ့အခါကျတော့လူရဲ့ယုံကြည်မကတော့ကျွန်တော်တို့ကလူအသက်ပါတက်တက်ပြီးဖြစ်လာတယ်
။ဟုတ်ကဲ့အဲ့တော့ရာဇဝတ်မှုတွေအဲ့လိုဟိုနေ့တဘူကဖြစ်လာတဲ့အချိန်ကြီးကနှိုင်းရှင်ပြီးတော့အခုဒေါက်ဆန်းစုကြည်တို့ NLD ဆိုရတက်လာရဲအခုမန္တလေးတိုင်းမှာဆိုလဲဒေါက်တာဇော်ဝင်းမအောင်ဆောင်နေမန္တလေးတိုင်းအစိုးရဖွဲ့ရှိတယ်။အဲ့တော့လူထုရွေးချယ်တဲ့အစိုးရတက်လာတဲ့အချိန်မှာပိုဆိုးလာတာလားအဲ့ဒါဘာကြောင့်ပါလဲရှင်
။အဓိကတော့ဒီရာဇဝတ်မှုကျူးလွန်ကြတဲ့ဟာသူရအများစုကလူငယ်ဖြစ်နေစီအော်ဒီလူငယ်များဆိုတာလေကျွန်တော်ဒီစားတာကမူစီဝါတော့ရဲ့လူငယ်များလေးပဲဗျာ။အဲဒါမန္တလေးမှာမူစီဝါကတော်တော်ကိုလူတွေကကုနေစီချူတာနဲ့ရရှိနေတဲ့နေသားမှရှိရပါတော့။ဒီမူစီဝါပြဿနာကဒီအရေးစိုးရလက်ထက်လျက်လာတိကျလာတာတခုပေါ့နော်။ဒီကျွန်တော်တို့အဲ့ဒီစိုးရတက်လာတဲ့ပိုင်းမှာလည်းမန္တလေးမှာလည်းအထူးကြောင့်နေနေနိုင်ပါဘူး။
မန္တလေးမြို့မှာဒူးစရိုက်တွေနှိမ်နင်းပေးရေး Safe Our Mandalay ဆိုတဲ့တောင်းဆိုလှုပ်ရှားမှုကိုမကြသေးခင်တည်င်းဘက်တွေအတွင်းကစတင်ခဲ့တာဖြစ်ပြီးပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့တိုင်းဝန်ကြီးချုပ်အပါအဝင်ရဲအာဏာပိုင်အဖွဲ့အစည်းတွေကိုတင်ပြသွားမှာဖြစ်တယ်လို့ကိုဝန်းကပြောပါတယ်။လူငယ်တွေနဲ့ဆွေးနွေးပွဲစကားဝိုင်းမှာတော့ဒေါက်ဆန်းစုကြည်ကမန္တလေးအပါအဝင်မြန်မာနိုင်ငံတဝမ်းမှာရဲတပ်ဖွဲ့ကိုခင့်မိတဲ့ဤစနစ်တွေအတုံးဆောင်ပစ္စည်းတွေတက်ဆင်ပေးဖို့သူ့အနေနဲ့သဘောတူတယ်လို့ရဲတွေကိုတင်နန်းတွေပေးဖို့လည်းလိုအပ်နေကြောင်းပြောသွားပါတယ်။ကမ္ဘာလူဦးရေစစ်တမ်းအဖွဲ့ရဲ့2018ခုနှစ်စီးရင်စရာအရမန္တလေးမြို့မှာလူဦးရေ1000ကျော်နေထိုင်ပြီးလူဦးရေ4000ကျော်ရှိတဲ့ရန်ကုန်မြို့ပြည်ရင်မြန်မာနိုင်ငံမှာဒုတိယလူဦးရေအများဆုံးနေထိုင်တဲ့မြို့ကြီးဖြစ်ပါတယ်ရှင်။